online ငွေလင်ကိုင်းနဲ့အသုံးပြုနေတဲ့ဘဏ်စင်းတွေကိုစီစစ်ဖို့ထိုင်းအစိုးရကအခုမေလကုန်မှာလှုပ်ဆောင်သွားဖို့ရှိတာကြောင့်ထိုင်းရောက်မြန်မာရွှေ့ပြောင်းအလို့သမားတွေအနေနဲ့မိမိတို့ဖွင့်ထားတဲ့ဘဏ်စင်းတွေမှာအချက်လက်မှန်ကန်အောင်ဖြည့်စွက်ထားဖို့မြန်မာအဖွဲ့အစည်းတွေကသတိပေးထားပါတယ်။အထူးသဖြင့်တော့ဘဏ်စင်းဖွင့်ထားတဲ့ဖုန်းစင်းကတ်နဲ့နေထိုင်ခွင့်အထောက်အထားတွေကန့်ညီမှုရှိမရှိပြန်ပြီးစစ်ဆေးကြဖို့သတိပေးနေတာပါ။ထိုင်းအစိုးရကဒါကိုနောက်တစ်ကြိမ်အတီးပြုတ်ထုတ်ပြန်လာသည်ဖြစ်စေမထုတ်ပြန်သည်ဖြစ်စေဥပဒေအရကြည့်မယ်ဆိုရင်ဒါကလုံးတင်တဲ့ကိစ္စဖြစ်တယ်လို့ရခိုင်အလို့သမားများအဖွဲ့ရဲ့ဒါရိုက်တာကိုနိုင်အောင်ကပြောပါတယ
်ကျွန်တော်တို့ရွှေပြောင်းမြန်မာအများစုကတော့အဲ့လိုစီးပွားရေးကိုတလားတကာတကယ်ဝေပြီးအဆင်ပြေတာတွေများစွာသိရတယ်ပေါ့တလားတကယ်အင်တာနက်ကုမ္ပဏီရင်းကြီးပြီးဆိုရက်ကုမ္ပဏီတွေကအဆင်ပြေကြတဲ့အခါကျတော့ဒီနေကြီးနဲ့ပတ်သက်ပြီးတော့ online ကလေရဲကုန်တယ်ကြလေမြောက်စွာရှိလာတဲ့ခံကြတော့ထိုင်းအစိုးရနဲ့နယ်လေတာကိုပြည်သူတွေလုံလာတဲ့ကုန်တံကိုတွေ့ရတယ်။တနေ့ရင်တို့ဒီစင်ကတ်တွေကိုကော်ပိုရေးရှင်းထားတဲ့လက်မှတ်တွေနဲ့တရားဝင်ရောက်ထားဖို့နောက်ပြီးဒီစင်ကတ်တွေကိုပြည်ရေးရှိထုတ်ပြမယ်ဆိုလို့ရှိရင်ဒီများရေးဖို့တခုခုဆက်ပြေးရမယ်ဆိုလို့ရှိရင်ဒီခုနကတော့ပုံတွေသတ်မှတ်ထားရင်ပို့ပြီးတော့လေကူတာကိုတွေ့ရတယ်ပေါ့
။ဘဏ်ကတ်တွေကိုလူအလွှဲပြောင်းလုပ်ပြီးအသုံးမပြုဖို့ကိုလည်းသူကအကြံပြုပါတယ်ငွေစည်ရင်းစည်းမှုတွေနဲ့ပတ်သက်ပြီးထိုင်းအစိုးရကဒီလိုကိစ္စတွေကိုမကြာခဏလုဆောင်လို့ရှိပေမဲ့ဒီတစ်ခါမှာတော့အချက်လက်မှန်ကန်မှုမရှိတဲ့ဘဏ်စည်ရင်းတွေကိုအပြီးပိတ်သိမ်းနိုင်တယ်ဆိုတော့အတိမပြုတ်နိုင်သေးတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။မြန်မာနိုင်ငံသားတချို့ကတော့စိုးရိမ်ပြီးဘဏ်ဒီတွေကငွေကိုပြန်ပြီးတော့ထုတ်ယူတာတွေရှိတယ်လို့ဆုံးကလာကေမာနေတဲ့မြန်မာနိုင်ငံသားတဦးကပြောပါတယ်။နိုင်ငံကူးလက်မှတ် passport ပြပြီးဖုန်းစင်ကဝယ်ယူထားသူတွေအနေနဲ့ဖုန်းစင်တာတွေမှာနောက်တစ်ကြိမ်သွားပြီးမှတ်ပုံတင်တဲ့ကြောင်းထိုင်းနိုင်ငံရောက်မြန်မာပြည်ပွားဘော်ရခါလူငယ်အစည်းအရုံးမလေးလေးဝင်းကအကြံပြုပါတယ
်။အရင်တစ်ခါကလည်းဒီ ATM ကနေပတ်ဆက်လဲရတယ်လေ။ထိုင်းဘက်သမဟုတ်ကို ATM ရှိသူကလဲဟိုပတ်ဆက်လဲဖို့လောက်နေရအောင်အဲ့ဒီပေါ့။အခုကျတော့သူတို့ကကိုဖုန်းနဲ့မဟုတ်တဲ့ဘဏ်ဘဏ်အကောင့်တွေကိုဆက်တင်နေတော့ပါလို့အခုအဲ့ဒီတရင်ထွက်လာပေါ့။ဒီဝရတဲ့မှာပေါ်လေးတီးပြီးစောက်ဆိုးတီးပြီးဝရဟန်မဆိုင်တော့တော့ဒါသူတို့စင်တာကြီးမှာပတ်သက်သွားပြီးတော့မှတ်ပုံရရတယ်။အပြင်မှာဝယ်ရင်လည်းစောက်ဆိုးတော့ပြရတယ်လေဒါနဲ့အဲ့ဒါ register ပတ်ချက်ဘူးပေါ့နော
်။ထိုင်းကိုရောက်နေတဲ့မြန်မာလူသားက၄တန်းကျော်ရှိတယ်လို့အရက်ဖက်အဖွဲ့အစည်းတွေကခန့်မှန်းထားပါတယ်။ဒီထက်လည်းများနိုင်ခြေရှိတယ်လို့ထိုင်းရောက်မြန်မာအလို့သမားကြီးဆောင်ရွက်နေသူတွေကပြောပါတယ်။အခုလိုဗန်စင်းတွေကြက်မှတ်လာတာကိုထိုင်းမျိုးသားရုပ်တံထုတ်လွှင့်ရေးနဲ့ဆက်သွယ်ရေးကော်မရှင် NBTC ကငွေကြေးခွာချမှုတပ်ဖြည့်ရေးကော်မရှင်ဖုန်းဆက်သွယ်ရေးကုမ္ပဏီတွေပုဂ္ဂလိကဘဏ်တွေနဲ့အတူတွဲပြီးလှုပ်ဆောင်နေတာပါမေလ22ရက်နေ့မှာအသေးစိတ်အချက်အလက်တွေကိုဒီအဖွဲ့အစည်းတွေကထပ်ပြီးဆွေးနွေးကြတာဖြစ်ပါတယ်ဖုန်းအသုံးပြုသူတွေရဲ့ဘဏ်စည်ရင်းတွေကိုစီးစစ်မဲ့လုပ်ငန်းတွေကိုတော့မေလ28မှာစတင်မှာဖြစ်ပြီးရပောင်း120အတွင်းမှာအပြီးတန်နိုင်ဖို့လဲထိုင်းအမျိုးသားရုပ်တံထုတ်လွှင့်ရေးနဲ့ဆက်သွယ်ရေးကော်မရှင် MPDC ဘက်ကခန့်မှန်းထားပါတယ်ခင်ဗျာ